ချင်းပြည်နယ်ပညာရေးဦးစီးဌာနအတွက်ကျောင်းသုံးပုံနှိပ်စာအုပ်တွေတင်ဆောင်လာတဲ့ကာနစီကံကောင်းတဲ့ဟာခလန်အကြာမိရှုဖြစ်စီခံခဲ့ရပါတယ်။ကျောင်းသုံးပုံနှိပ်စာအုပ်တသိန်းကျော်မိရှုမှုကိုဒေသရင်းလှူရှားနေတဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ PDF လက်ချက်လို့စစ်ကောင်စီဘက်ကဆွဆွဲပေးမဲ့ VOA သတင်းတောက်နန်ကွန်းအင်ကပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်ဟာကားမြို့ကိုပို့ဆောင်မဲ့အခြေခံမူလတန်းကျောင်းသုံးဘုံနှိပ်စာအုပ်တွေကိုလက်နက်ကင်အဖွဲ့တစ်ခုကနေမဏိကမိရှုခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတို့ကဗီအိုအေကိုပြောပါရတယ်။ဟာကားကိုအပြင်သူဝန်ကြီးဌာနကကျွန်တော်ကျောင်းသုံးဆောင်ပြီးသွားပို့တာဖြစ်ပါတယ်။သွားပို့တာကိုကျွန်တော်တို့မိရှုခံရတာဖြစ်တယ်။အဓိကတော့အဲ့ဒီတက်မှာနာမည်ခံထုတ်နေတဲ့ PDF ခါသွားကာလဒီဘာသာကြီးကအနည်းဖြစ်ပါကျောင်းသုံးပုံလေးစာအုပ်ကျွန်တော်တသိန်းကျော်ပါတယ်ကောက်ရတန်ခံရတန်ခံပြီးတော့ဖောက်ဒီချာခိုင်းတယ်ဖောက်ဒီချာတာဒီတန်တော့အိုက်ကားနဲ့တရင်ဘုတို့လုံကြီးတပ်ဖွဲ့ဝင်တွေလိုက်တဲ့အချိန်မှာတော့အဲ့မှာအရှုတ်ဒါဖျက်ဆီးထားတာတွေ့ရပါတယ်ဗျ
ချင်းမြင့်တဲ့ပညာရေးဦးစီးဌာနဟာကားမြို့ကို KG တန်းကနေ Grateful တန်းတုံးចောင်းသုံးပုံနှိပ်စာအုပ်တသိန်း 28,000 ကျော်တင်ဆောင်လာတဲ့ဂုံတင်ရင်းစည်းကိုခံကုန်ဟာကားတွားတဲ့လားမိုင်တိုင်း 35 နဲ့ 40 ကျားမှာလက်နက်ကင်ဖွဲ့စည်းတစ်ခုကနေရင်ကိုရပ်တပြီးနောက်ရင်ပေါ်မှာပါလာတဲ့ចောင်းသုံးစာအုပ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာလည်းဖော်ပြထားပါတယ်တိရအတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးဖွဲ့ Chinland Defense Force တာဝန်ရှိသူတို့ကတော့သူတို့ဘွယ်လှုပ်ဆောင်လာမဟုတ်ဘူးလို့ပြောပါရတယ်
။အဲ့ဒီတရင်ကိုကျွန်တော်ဒီမနေ့ကျင်းပုံမှာလည်းဖတ်ထားတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့မဟုတ်ကျွန်တော်တို့အချက်ပေးလို့လည်းမရဘူး။သူတို့ဟာသူတို့လှုပ်တာပဲဖြစ်နေတယ်
ချင်းမြင့်နဲ့ဟာကားမျိုးနဲ့ဂန်ကောမျိုးချမ်းမှာဇွန်လ10ရက်နေ့ကပဲစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဟာကာမျိုးပဲစင့်အားဖြည့်ဖို့အတွက်ဂံကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကာမျိုးနဲ့မိုင်40ကျော်ရွာတွေဘက်မှာချင်းကာကိုရေးဖွဲ့ဘက်ကတိုက်ခိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့တုန်းကလည်းဂံကောမျိုးဘက်မှာကျမရေးပညာရေးဝန်ထမ်းတွေနဲ့ကြေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ9ဦးပြစ်ခတ်အသတ်ခံရပါတယ်။ဒေသခံကာကိုရေးဖွဲ့တွေကတော့ဖောက်ခွဲရေးလက်နက်တွေတင်လာတဲ့ကားဖြစ်လို့ပြစ်ခတ်ဖမ်းဆီးတာလို့သတင်းထုတ်ပြန်ထားပါတယ်။ဟာကမျိုးနဲ့မှာစေအနာရှင်စန်းကြီးရဲ့ဇာနာပြသပိတ်မောက်စင်တွင်ဖမ်းဆီးထားတဲ့လူတွေအလုံးကိုပြန်လှုပ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လို့တဲ့အတွက်မေလ၂ရက်နေ့ကစပြီးတော့ဟာကမျိုးမှာပြည်သူ့ကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နန်ကုန်းအိမ်သတင်းပေးပို့ခဲ့တာပါခင်ဗျာ။